ရှင်းကန်ပြည်နယ်မောင်းနှံဖြစ်စဉ်ကြောင့်လာမယ့်2024ခုနှစ်မှာမြန်မာနိုင်ငံကိုအနောက်နိုင်ငံဖက်ကယင်းနေမြုံနာမှုတွေဝေရောက်လာနိုင်ဖို့ခက်ခဲနိုင်တယ်လို့ယင်းနေမြုံနာမှုကော်မရှင်ဖက်ကတုံ့ပြန်လိုက်ပါတယ်အထူးသဖြင့် EU နဲ့မြန်မာကျောက်ဆူဖို့ရှိနေတဲ့ယင်းနေမြုံနာမှုဆိုင်ရာအကာအကွယ်ပေးသဘောတူညီချက်စာချုပ်ချုပ်ဆိုဖို့ကိစ္စမှာ EU ဒီလိုမျိုးကြည့်နေတဲ့ဆိုင်ရယ်ပေါ်မှာတော်တော်များများကြည့်နေတယ်။ဒီလိုမျိုးကဘာလို့ဒီလိုမျိုးကြည့်နေတာလဲ။ဒီလိုမျိုးကဘာလို့ဒီလိုမျိုးကြည့်နေတာလဲ။ဒီလိုမျိုးကဘာလို့ဒီလိုမျိုးကြည့်နေတာလဲ။ဒီလိုမျိုးကဘာလို့ဒီလိုမျိုးကြည့်နေတာလဲ။ဒီလိုမျိုးကဘာလို့ဒီလိုမျိုးကြည့်နေတာလဲ။ဒီလိုမျိုးကဘာလို့ဒီလိုမျိုးကြည့်နေတာလဲ။ဒီလိုမျိုးကဘာလို့ဒီလိုမျိုးကြည့်နေတာလဲ။ဒီ ဆိုင်ရန်လိုက်တာဖြစ်ပါတယ်။ဒါကြောင့်လာမယ့်2018ခုနှစ်အတွင်းမှာအနောက်နိုင်ငံတွေကနေရင်းနှီးမြှုပ်နှံမှု၅ဆဝင်ရောက်လာနိုင်ဖို့ကမျှော်လင့်လို့မရဘူးလို့ဦးအောင်နိုင်ကဆိုပါတယ်။ရခိုင်ပြည်နယ်မောင်တော်ဒေသဖြစ်စဉ်တွေနဲ့ပတ်သက်ပြီးအနောက်နိုင်ငံအတော်များများကစီးပွားရေးပိတ်ဆို့ဖို့ပြင်ဆင်နေကြသလိုရင်းနှီးမြှုပ်နှံမှုတွေပါဝင်ရောက်မှုအားနည်းလာမယ့်အခြေအနေတွေကြောင့်မြန်မာနိုင်ငံအင်းကြီးချင်းတရုတ်နဲ့အာဆနိုင်ငံတွေကသာယင်းနှီးမြှုပ်နှံမှုတွေပဲပိုပြီးကြီးစိုးလာဝဲရှိနေပါတယ်။မြန်မာနိုင်ငံထဲကိုနိုင်ငံတကာလာရောက်ယင်းနှီးမြှုပ်နှံမှုစိတ်ဝင်စားမှုမြင့်တက်နေတယ်လို့ဆိုပေမဲ့လည်းနိုင်ငံတကာကထုတ်ပြန်ထားတဲ့စီးပွားရေးလုပ်ကိုင်ခွင့်အခွင့်အလမ်းနဲ့စီးပွားရေးစစ်တမ်းတွေမှာတော့မြန်မာနိုင်ငံရဲ့အဆင့်တက်မဲ့ချက်ဟာအရင်နှစ်တွေကထက်ကျဆင်းနေပါတယ်။ဒီနေ့အတွင်းမှာမြန်မာနိုင်ငံယင်းနှီးမြှုပ်နှံမှုဥပဒေနဲ့ကုမ္ပဏီများအဥပဒေတို့ကိုအတူတူပြဋ္ဌာန်းပြီးဖြစ်တာမို့ယင်းနှီးမြှုပ်နှံမှုတိုးလာဖို့မျှော်လင့်နေကြပေမဲ့အစိုးရပိုင်းဘက်က policy ချမှတ်တာမှမပြတ်သားမှုတွေနည်းစနစ်ပိုင်းချမှတ်တာမှပြတ်သားမှုမရှိတာတွေကြောင့်ထင်သလောက်ယင်းနှီးမြှုပ်နှံမှုအားကောင်းလာနိုင်ပေမရှိဘူးလို့လည်းစီးပွားရေးလုပ်ငန်းရှင်တချို့ကဝေဖန်နေကြပါတယ်လက်ရှိအချိန်ဒီမြန်မာနိုင်ငံအတွင်းမှာ EU 7နိုင်ငံကယင်းနှီးမြှုပ်နှံထားတဲ့ပမာဏဟာကန်ဒေါ်လာ6ဘီလီယံကျော်ရှိနေတာပါဒီထဲမှာပြည်ထောင်နိုင်ငံကအများဆုံးဖြစ်ပြီးနိုင်ငံများယင်းနှီးမြှုပ်နှံမှုအများဆုံးနိုင်ငံတွေထဲမှာနံပါတ်5နေရာမှာရှိနေပါတယ်ပြည်ထောင်ပြီးရင်တော့ EU နိုင်ငံတွေထဲမှာယင်းနှီးမြှုပ်နှံမှုအများဆုံးလောက်တာနေသာလန်ဖြစ်ပါတယ်နိုင်ငံများယင်းနှီးမြှုပ်နှံမှုပိုင်းတိုးလာဖို့အတွက်ပြင်ဆင်တဲ့အချက်တွေကိုထောက်ပြနေပေမဲ့အစိုးရဘက်ကပြုပြင်မှုအားနည်းနေတာတွေကယင်းနှီးမြှုပ်နှံမှုကိုနှိမ့်ကွေးနေတယ်လို့လဲသူရစ်ကုမ္ပဏီက Managing Director ဒေါက်တာအောင်သူရကပြောဆိုလိုက်ပါတယ်
။ဒီလိုမှတော့အစိုးရ capacity ကအင်းမရှိဘူးပေါ့နော်အဲ့တော့ဘာလို့လဲဆို priority ထားမယ်ဒီမြန်မာပြည်ကစီးပွားရေးတဲ့အောင်ဘယ်ချက်တွေကိုရင်လုံးလိုက်ရန်ထူးတဲ့သွားမယ်ဘယ်ချက်တွေကိုတောင်းမလုပ်ရမယ်ဆိုတာအဲ့ဒါရေးစာသတ်မှတ်ဖို့လိုမယ်အဲ့ဒါကိုဒီနေ့ကြားကြလဲလုပ်ဖို့လိုမယ်ဒီတခုဟာကြတော့လွယ်လွယ်ကူကူနဲ့ပြင်လို့ရမယ့်ဟာရေးညံ့ညံ့ပြင်လိုက်ပါနော်ဟိုတခါကျ process တွေနည်းနည်းလေးပြင်လိုက်တာနဲ့ဓာတ်ရီးတွေတကယ်ရန်ထူးကြည့်တဲ့ဟာမျိုးကိုအရင်လုပ်ဖို့လိုပါပေါ့နော်အဲ့ဒါကိုဝင်ကြီးဌာန level နဲ့မလုပ်ခနဲ့
2019ခုနှစ်ဩဂုတ်လမှာစတင်ခဲ့တဲ့ရခိုင်ပြည်နယ်ဖြစ်စဉ်ကြောင့်2019ခုနှစ်ကုန်ပိုင်းမှာလက်မှတ်ရေးထိုးဖို့စီစဉ်ထားတဲ့ယင်းနှီးမြှုပ်နှံမှုကာကွယ်ရေးသဘောတူစာချုပ်ကို EU အဖွဲ့ကဆိုင်းငံ့လိုက်တာဖြစ်တယ်လို့သိရပါတယ်ရှင်။